မြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ရေးကိစ္စအပအဝင်နှစ်နိုင်ငံကြားဖြေရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင်ချင်းဖလဲကြားဖို့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်းထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်ထဲမှာရောက်လာဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်အမြင ဦးတောင်ထွန်းရဲ့ဘင်္ဂလားဒေ့ရှ်စီးစဉ်တွင်ဝင်းကြီးချုပ်ရှိတ်ခါစီနာနဲ့ဆက်သွယ်စကားပြောဖို့လည်းရှိပါတယ်။ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့လက်ရှိမြန်မာအစိုးရဟာပြည်တွင်းပြည်ပကချင်းချောက်မှုအနေအထားနဲ့ပတ်သက်ပြီးအစိုးရနဲ့သမရကိုအကြံပေးတင်ပြဖို့ပြည်တော်စုဝင်းကြီးအဆင့်ရှိတဲ့အမျိုးသားလုံခြုံရေးအကြံပေးရဲ့ရာထူးကိုပြီးခဲ့တဲ့ဇန်နဝါရီလကဖန်တီးခဲ့တာပါ။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ခန့်မှန်းချက်အရ2016ခုအောက်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်အတွင်းမြမလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနည်းဆုံး 9,400 လောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ရေရှည်ဖြည့်ရှင်းရမယ့်ရိုဟင်ဂျာကိစ္စအပေါ်ဝင်နိုင်ငံခြားရှိနေတဲ့တခြားပြဿနာတွေဖြည့်ရှင်းရေးမှာတိုးတက်မှုတွေဖြစ်ပေါ်လာဖို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေဘက်ကလိုလားတယ်လို့လည်းဘင်္ဂလားဒေ့ရှ်ရာရှိကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကလည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဘင်္ဂလားဒေ့ရှ်ကိုဆီလွတ်ခဲ့တာရှိပေမဲ့ရိုဟင်ဂျာဒုက္ခသည်တွေထံနေပြန်ခေါ်ရေးကိစ္စနဲ့ပတ်သက်ပြီးဆွေးနွေးဖို့ရှင်းလင်းပြတ်သားတဲ့အခွင့်အာဏာမရှိဘူးလို့လည်းဘင်္ဂလားဒေ့ရှ်ရာရှိတွေကသတင်းတောက်တွေကိုရှင်းပြပါတယ်။